ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားမှာမြန်မာနိုင်ငံဘက်ကတိမ့်နေချတဲ့ရဟညာဒုက္ခသည်တွေလာရောက်ခိုလုံနေရကနေပျက်စီးခဲ့တဲ့တဘာဝပတ်ဝန်းကျင်ပြန်လည်ထူထောင်ရေးအတွက်တစ်ပင်ဆက်ပြောတဲ့စီမံကိန်းကိုကုလသမဂ္ဂအဖွဲ့တွေကလှုပ်ဆောင်နေပါတယ်။ဒီကြောင်းကုလသမဂ္ဂရုံးရှိရာဂျနီဗာမြို့ကနေ VO သတင်းတော့လီဆာရှလိုင်းသတင်းပေးပို့ထားတာကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါပါ။
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားဒေသမှာတစ်ပင်စိုက်ပျိုးရေးစီမံကိန်းကိုကုလသမဂ္ဂ IOM နိုင်ငံတကာရှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့နဲ့ FAO စာနာရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့တို့ကဦးဆောင်ပြီးလုပ်ကြတာပါဒီစီမံကိန်းအရပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတစ်ပင်ပေါင်း 4,000 ခွဲကျော်နဲ့မြက်ပင်ပေါင်း 9,000 လောက်ကိုစိုက်ပျိုးခဲ့ကြတာဖြစ်ပြီးမကြခင်ရက်တွေအတွင်းမှာပဲနောက်ထပ်တစ်ပင်ပေါင်း 36,500 ကျော်နဲ့မြက်ပင်ပေါင်း 1,000 လောက်ကိုဆက်ပြီးတော့စိုက်ပျိုးမှာဖြစ်ပါတယ်အရင်ကလည်းကောက်ဆက်စ်ပစားမှာရှိတဲ့လူသားချင်းစာနာမှုအကူအညီပေးနေတဲ့အဖွဲ့အစည်းတွေကဒေတာရင်းမြေစီလွှာမပြည့်စုံအောင်လှုပ်ဆောင်တဲ့အနေနဲ့ပြိုးပင်ပေါက်တစ်ပင်ငယ်ပေါင်း 2,000 လောက်ကိုဒေတာရင်းပြတ်တုံးသွားတဲ့တစ်တောတွေမှာပြန်လဲပြီးစိုက်ပျိုးခဲ့တယ်လို့ EETWG စွန့်ရင်နဲ့တဘာဝဝင်းကျင်ဆိုင်ရာနှီးပညာအလုပ်အဖွဲ့ကပြောပါတယ်ဒီဒေတာမှာတစ်ချိန်ကစိမ့်လန်းနေတဲ့တောင်ကုန်းတွေရှိခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ဩဂုတ်နဲ့စက်တင်ဘာလတွေထဲမှာရွင်ဂျာတန်တဝက်လောက်ဒီဒေတာရင်းကိုရုတ်တရက်ရောက်လာခဲ့တဲ့နောက်မှာပျက်စီးခဲ့ရတာဖြစ်ပါတယ်။အခုကုလသမဂ္ဂရဲ့ဒီစီမံကိန်းဟာပျက်စီးသွားတဲ့သဘာဝဝန်းကျင်ကိုပြန်ပြီးတော့စိုးပြေလာစေနိုင်မယ်လို့ IOM အဖွဲ့ပြောခွင့်ရဂျိုးမဲလ်မန်ကပြောပါတယ်
။ Hundreds of thousands of people arrived. A lot of acreage was stripped bare for firewood. That created a huge risk factor, especially with the monsoon season coming.
အဲ့ဒီနေရာကိုလူပေါင်းသိန်းနဲ့ချီပြီးရောက်လာတော့မို့သူတို့တွေထင်းဖြစ်သုံးဖို့တစ်ပင်တွေခုတ်ရကနေမြေကအတော်များများတစ်ပင်မရှိပဲဖြစ်သွားတာပါဒီလိုတောပြုံးတာဟာအထူးသဖြင့်မုတ်တုံရာတွေနဲ့ကြုံရတဲ့အခါတိတ်ကိုအန္တရာယ်ကြီးပါတယ်မြေပြိုတာတောင်ပြိုတာတွေနဲ့မြေစီလွာကိုထိန်းထားမဲ့မြေမရှိတစ်ပင်မရှိပဲရှင်ဖုံးနေတဲ့တောင်တွေပေါ်မှာရာနဲ့ချီတဲ့တဲလေးတွေဒီအတိုင်းစောက်ထားကြတာပါဒါဟာတကယ်ကိုကပ်ဘေးအန္တရာယ်ကောင်းကောင်းစိုက်နိုင်တဲ့အခြေအနေပါ
အခုဆိုဒုက္ခတဲ့ဘောင်းကတသန်းလောက်ကိုရှိနေပြီဖြစ်ပါတယ်။ဒီဒုက္ခတွေရောက်လာတဲ့အတွက်တစ်တော့ဧက 2,800 ဟက်တာဘောင်း 9,000 လောက်ပျက်စီးခဲ့မယ်လို့ဘင်္ဂလားဒေ့ရှ်တစ်တော့ဌာနကခန့်မှန်းထားပါတယ်။ဒီဒေတာရင်းနေထိုင်သူမိသားစုတွေနဲ့ဒုက္ခတွေအတွက်ကင်းဆယ်ကူညီအဖွဲ့တွေက LPG မီးဖိုတွေကိုပေးဝင်နေပြီးအခုဆိုရင်စုစုပေါင်းမီးဖို 2,400 လောက်ပေးခဲ့တာဖြစ်ပါတယ်။ဒါဟာထင်းမီတုံးစရာမလိုအောင်လုပ်ပေးတာဖြစ်ပြီးတက်တော်ပြတ်သုံးမဲ့အန္တရာယ်ကိုလည်းကာကွယ်နိုင်မှုဖြစ်ပါတယ်။အခုတော့တက်ပင်ဆိုင်တဲ့စီမံကိန်းကိုကုလသမဂ္ဂကနေလုပ်ပေးနေပြီးဒါဟာရွင်ဂျာဒုက္ခဒေရီအတွက်ရောဒေသခံအတိုင်းဝိုင်းအတွက်ပါသူတို့ဘဝတွေပြန်လည်ရှင်သန်လာစေမဲ့အခွင့်အရေးတွေပေးနေတာဖြစ်တယ်လို့ဝင်ငွေရမယ့်အလုပ်လည်းဖြစ်တယ်လို့ IOM ကပြောပါတယ်။တဘာဝပတ်ဝန်းကျင်တိုးတက်ကောင်းမွန်လာအောင်လုပ်ပေးမဲ့ဒီစီမံကိန်းကိုIOM ကလောကပေးလှုပ်ခိုင်းနေတာဖြစ်ပြီးဒီစီမံကိန်းတွေမှာပါဝင်တဲ့သူကထောင်ပေါင်းများစွာရှိနေတယ်လို့လည်းပြောပါတယ်